မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေက World 2 ရေနံလုတ်ကွက်မှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့စစ်တပ်ဘက်ကလေကြောင်းကနေပါပစ်ခတ်တိုက်ခိုက်ခဲ့ပါတယ် World 2ရေနံလုတ်ကွက်ကိုကာကွယ်ရေးတပ်ဖွဲ့တွေဘက်ကဒုတိယအကြိမ်တိုက်ခိုက်တာလည်းဖြစ်ပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါမယ်ရှင်
မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေက World 2ရေနံလုတ်ကွက်မှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးတော့မတ်လ9ရက်နေ့မနက်ပိုင်းကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ World 2ရေနံမြေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်မှုအတွင်းမှာစစ်တပ်ဖက်ကရဟယင်တွေနဲ့တနအီနီးပါးပစ်ခတ်ရှင်းလင်းရတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကျောင်းသစ်နဲ့တပ်မတော်ကတာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ World 2ရေနံမြေကိုဒေသခံမြေမှာစခန်းချထားတဲ့ဟောပါဘောနော်စစ်တပ်ကတည်းကကိုယ်ကဝင်ရောက်တိုက်ခိုက်ခဲ့တာပါဗျ။အမိကပေါ့အမိကကျွန်တော်ဒီလက်နက်ငယ်များနဲ့လက်နက်ငယ်တွေနဲ့စခန်းအတွင်းနဲ့ဒီဝင်ရောက်ပြီးတော့ပတ်သက်ဖြစ်ခဲ့ကြဟုတ်။ MI35 machine နဲ့လာပစ်တဲ့ခါကျတော့ကျွန်တော်ဒီစခန်းသိမ်းဖို့အတွက်အဲနည်းနည်းလေးကျွန်တော်တို့ကကြီးမလောက်တဲ့အခြေအနေပေါ့နော်ကြီးမလောက်တဲ့အခြေအနေကြောင့်မလို့စခန်းတော့လုံးဝသိမ်းစီနိုင်ခဲ့ခြင်းမရှိဘူး။သို့တော့သူတို့ဒီမှာရှိတဲ့အဆောက်အဦတချို့တော့အဆောက်အဦတချို့ကကျွန်တော်တို့ဖြည့်ဆည်းခဲ့နိုင်ကြဟုတ်။
ဒီ World 2ရေနံလုတ်ကွက်ရေနံမြေကိုတိုက်ခိုက်တာအခုအကြိမ်ဟာဒုတိယအကြိမ်ဖြစ်ပြီးတော့2022ခုနှစ်တုန်းကလည်းဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်တိုက်ခိုက်မှုတွင်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကအကြဆုံးရှိခဲ့သလိုစစ်တပ်ဘက်ကလည်းအကြဆုံးရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးမကွေးတိုင်းအတွင်းမှာပဲရေစကြိုမြို့နယ်ရေလဲကျွန်းဒေသကမင်းရွာမှာစစ်တပ်ကတက်ဆွဲထားတာကြားမြင့်နေပြီဖြစ်တဲ့အတွက်နေရင်းမင်းပေါတော်ကြီးရွာတွေကဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရတာ၈လကျော်ရှိနေပါပြီအခုလိုစစ်ဘေးတိမ်းရှောင်နေရတာကြားမြင့်နေပြီဖြစ်တဲ့အတွက်စားဝတ်နေရေးကျန်းမာရေးအခက်အခဲတွေရှိနေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတဦးကအခုလိုပြောပါတယ
်စစ်ဘေးအများအားရှောင်နေရတာက၃ရွာလောက်ရှိတယ်နေရင်းရယ်နောက်ပြီးကြတော့ပေါတော်ရယ်မင်းရွာအဲ့စစ်တပ်ကအဲ့မှာတက်ဆွဲထားတာကြာပြီဗျ၈လလောက်ရှိဒါလည်းကိုပြန်ဝင်လို့မရတော့ဘူးပြည်သူတွေကသူတို့ထောက်ခံတဲ့သူတွေတော့ပဲအနေချင်းပဲကြံခဲ့လို့တာပေါ့နော်ဟောပေါ့၅ဘုံဘုံတဘုံတော့တောင်မရှိပါဘူးလိုအပ်တာကတော့ကျွန်တော်တို့စားရေးတောင်းရေးပေါ့နော်စားရေးတောင်းရေးနဲ့ကျန်းမာရေးဆောင်ရှောက်မှုလေးပေါ့အဲ့တော့ပါပဲ
ရေစကြိုမြို့နယ်ရဲ့ရေလဲကျွန်းဒေသဆိုတာချင်းွဲ့မြစ်နဲ့အေရော်ရီမြစ်ကြားထဲကကြေးရွာတွေကိုဆိုလိုတာဖြစ်ပြီးတော့မကွေးမန္တလေးစကိုင်းတိုင်းအဆက်မှာတည်ရှိနေတဲ့နေရာလဲဖြစ်ပါတယ်2022ခုနှစ်ကအဲ့ဒီရေလဲကျွန်းဒေသကိုစစ်တပ်ကနေပြည်တော်ရှင်းလင်းတာလုပ်တဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားခဲ့ပါသေးတယ်။လက်ရှိအချိန်နေပြည်တော်ရှင်းလင်းတာတွေမရှိပေမဲ့စစ်တပ်ဘက်ကစစ်သင်းဘောတွေနဲ့လက်ပတ်နေတာအပြင်စစ်တပ်ထောက်ခံအားပေးတဲ့ပြူစောထီတွေကမကြာခဏပစ်ခတ်တာတွေလုပ်တဲ့အတွက်ဒေသခံတွေဟာဘေးကင်းရာကိုစစ်ဘေးတိမ်းရှောင်နေရပါတယ်ခင်ဗျာ။
မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေက World 2ရေနံလုတ်ကွက်မှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အခြေအနေကိုကိုရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်